လက်ရှိအဆိုရတက်တန်းကာလအတွင်းတနိုင်ငံလုံးအတိုင်းကြားနဲ့အပြစ်ခတ်ရစရေးစာချုပ် NCA အပြစ်သက်လက်မှတ်ရေးထိုးနိုင်ဖို့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းရေးဆွဲရေးကြိုးပမ်းသွားဖို့အမူအဖြစ်သဘောတူညီချက်ရခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့ NCA အစစ်မြေညီနိုင်ရေးကိုယ်စားလှယ်အဖွဲ့ကသဘောထားထုတ်ပြန်လိုက်ပါတယ်။တနိုင်ငံလုံးအပြစ်ရစာချုပ်အပြစ်သက်ချုပ်ဆိုနိုင်ရင်တိုင်းရင်းသားဒေသတချို့ကစီရေတင်မာမှုတွေကိုလျှော့ချနိုင်ရင်အတွက်လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကနှစ်ဖက်ထိတွေ့မှုတွေကိုရှောင်ရှားဖို့ဆန္ဒရှိနေပါတယ်။တနိုင်ငံလုံးအပြစ်ရစာချုပ်ချုပ်ဆိုရေးနောက်ဆုံးအခြေအနေဘယ်လိုရှိနေပြီလဲဆိုတာကိုတော့မဆုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
။ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကနေဇူလိုင်လ5ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများ NCA အစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယအကြိမ်စည်းဝေးကနေလက်ရှိအစိုးရတပ်တန်းကာလအတွင်းတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစရေးစာချုပ် NCA အပိတက်လက်မှတ်ရေးထိုးနိုင်ရေးမူအားဖြင့်သဘောတူညီချက်ရခဲ့တယ်ဆိုတာကိုသဘောထားထုတ်ပြန်လိုက်တာပါပြီးခဲ့တဲ့မတ်လ31ရက်နေ့ကသမရဦးသိန်းစင်ရဲ့ရှေ့မောက်မှာတနိုင်ငံလုံးအပြစ်ရစာချုပ်မူကြမ်းကိုနှစ်ဖက်ချုပ်ဆိုနိုင်ခဲ့ပြီးတဲ့နောက်မှာအပိသက်လက်မှတ်ထိုးနိုင်မှုအရေးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားမူအားဖြင့်သဘောတူညီချက်ရခဲ့တဲ့အခြေအနေကို SD အဖွဲ့ရဲ့ဒုတိယအဖွဲ့ခေါင်းဆောင်ဦးပူစင်ကျုံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ကျွန်တော်တို့ဒီ NCA ကိုအများဆုံးအဆုံးတိုင်နိုင်ရေးပြစ်ဒဏ်နိုင်ရေးဆိုကျွန်တော်တို့ဒီတိုင်းရင်းသားဖက်သားတော်ချုပ်ပါဆောင်ရတာဖြစ်ပါတယ်သူနည်းလကောင်းအခုလည်းပဲစုရလက်ချက်မှာပေါ့လေဒါကိုကျွန်တော်တို့ဆလာခဲ့တယ်နှစ်နဲ့၅လကြာပါတယ်ခင်ဗျာဒီတော့ကကျွန်တော်တို့ဒီ NCA ကိုကျွန်တော်အများဆုံးကြော်ဒီစုရလက်ချက်မှာပဲဒီ NCA ကိုအပြည့်တက်နိုင်ကျွန်တော်ကြိုးစားဖို့ ਨੇ နိုင်ငံရေးဆွေးနွေးမှုပုံပေါင်းကိုပါရည်ဆွေးနိုင်ဖို့ရတူဦးတည်သွားမယ်ဒါကိုကျွန်တော်ကြိုးပမ်းဆောင်ရွက်သွားမယ်လို့သဘောတူညီမျှော်ရခဲ့ပါတယ်ခင်ဗျာ
တနိုင်ငံလုံးအပြည့်ရဲ့စာချုပ်မှာအလုံးပါဝင်နိုင်ရေးစာချုပ်မှာဘသူတွေကပါဝင်လက်မှတ်ထိုးကြမယ်အသည့်တက်တွေကဘသူတွေဖြစ်တဲ့နဲ့စာသဖြင့်အပိတံမူချောအဆင့်ကိုရရှိနိုင်မှုအရေး MCA အစစ်မြေညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့အနေနဲ့အတီးပြုမူချမ်းတိုးမြှင့်ရရှိနိုင်မှုကြိုးပမ်းနေကြတာဖြစ်ပါတယ်ဒီလိုအခြေအနေမှာတနိုင်ငံလုံးအပြည့်ရဲ့ရေးကိုတက်ရောက်မှုရှိစေနိုင်တဲ့တိုင်းရင်းဒေသတချို့ကစီးရဲတင်းမာနေတဲ့အခြေအနေကိုလျှော့ချနိုင်အောင်လဲအစိုးရညီညာရေးကိုယ်စားလှယ်တွေနဲ့အဓိကထားဆွေးနွေးကြပါတယ်လို့ဥပူစင်ကျုံကဆိုပါတယ
်ဒီတော့ကကျွန်တော်တို့ဒီတိတ်ပွဲဒီဖြစ်လို့ရှိရင်နှစ်ဖက်ကြားထဲမှာယုံကြည်မှုလဲကျွန်တော်တို့ပြည့်ပြားသွားနိုင်တယ်ဆိုတဲ့ဟာကိုလည်းကျွန်တော်အစိုးရကိုကျွန်တော်အမြဲတမ်းတင်ပြနေတာဖြစ်ပါတယ်ကျွန်တော်တို့တိုင်းသားလက်နက်ကဖွဲ့စည်းဖက်ကလည်းကျွန်တော်တို့ဒီကြားထဲမှာတနင်္ဂနွေပြည့်ခဲ့စေဤခြေချုပ်စုနိုင်ရေးအတွက်တက်နိုင်သလောက်ကျွန်တော်ပြည့်ခတ်တိတ်ခဲ့မှုတွေကိုမလုပ်ဘူးနဲ့ကျွန်တော်တို့ဖြစ်နိုင်သလောက်ဆောင်ရှားဖို့နဲ့ပေါ့လေအကုန်လုံးကျွန်တော်တို့ NCA မှာပါဝင်လက်မှတ်ရေးထိုးနိုင်ဦးတည်ပြီးတော့မှာကြကျွန်တော်တို့ဒီအတိုက်ခဲမှုတွေကိုအတက်နိုင်ဆုံးဆောင်ရှားဖို့ရတဲ့အချင်းကျွန်တော်တို့ကြားထဲမှာနှိမ့်နိုင်ကြိုးစုံနေကြတာရှိပါတယ်။ကြောင်းနိုင်ငံတော်ရှိဝတ်အနေနဲ့လည်းဒီကြားထဲမှာကျွန်တော်တို့ဒီသူစစ်စင်တာတွေအပေါ်မှာကျွန်တော်တို့တက်ရင်အလုံးကြီးနဲ့ချထားတာတွေမရှိဘူးဆိုလို့ရှိရင်ကျွန်တော်တိတ်ပွဲဖြစ်စရာအကြောင်းမရှိပါဘူးခင်ဗျာ။ဒါနှစ်ဖက်ကကျွန်တော်တို့ကြိုးပမ်းဆောင်ရမယ်ဆိုလို့ရှိရင်ဒါတွေဟာချော့ပါသွားနိုင်တဲ့အနေအထားမျိုးရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်။
တနိုင်ငံလုံးအပြည့်ရစာချုပ်ချုပ်ဆိုနိုင်ရေးနိုင်ငံရေးမူပေါင်းရေးဆွဲနိုင်ရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ရေးစတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုပေါ်ပြီးတော့မှမြန်ဆန်အောင်ဆောင်ရွက်နိုင်မှုမိမိကိုယ်ကိုခုခံကာကွယ်တာမှအပါနှစ်ဖက်ထိတွေ့မှုတွေကိုအတက်နိုင်ဆုံးလျှော့ချရှောင်ရှားသွားပါမယ်လို့လက်ရှိအစိုးရနဲ့တိုက်ပွဲတွေဖြစ်နေတဲ့ TNLA တအောင်းအမျိုးသားလူမျိုးရေးတပ်မတော်ဘက်ကဒီကနေ့ဇွန်လ6ရက်နေ့မှာသဘောထားထုတ်ပြန်လိုက်ပါတယ်။ဒါအပြင်လော်ခီလာတိုင်းရင်းသားထိပ်သီးအစည်းအဝေးရဲ့ဆုံးဖြတ်ချက်ထဲပါဝင်နိုင်တဲ့အားလုံးပါဝင်နိုင်ရေးမူအပေါ်မှာ TNLA ပလောင်လူမျိုးရေးတပ်ဦးအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ်ကိုအားလုံးနဲ့အတူတပြိုင်တည်းပါဝင်လက်မှတ်ရေးထိုးနိုင်မှုအဆင့်တင့်ပါပဲလို့ TNLA ရဲ့ပြောခွင့်ရမိုင်းအိုက်ကျော်က VOA ကိုပြောပါတယ
်။ညီကြီးဆွေးနွေးနေတဲ့အပေါ်မှာညီကြီးဆွေးနွေးမှုလည်းမတိခိုက်အောင်ပေါ့နော်။ SD ထိုးမဲ့ချက်ကြရရင်တိုင်းလာအလုံးပါဝင်ဖို့အတွက်ကြာချိုးပန်းဆောင်ရွက်တော့မယ်ပေါ့နော်။တိုင်းလာအလုံးပါဝင်ရင်မူလည်းကျွန်တော်ကြိုးဆိုတယ်။တကယ်လို့တိုင်းလာအလုံးပါဝင်လက်မှတ်ရေးထိုးတော့မယ်ဆိုရင်တော့ကျွန်တော်လည်းအခြားတိုင်းသားမျိုးတွေပြန်နဲ့ပါဝင်လက်မှတ်ထိုးဖို့အဆင့်တိရှိတယ်ပေါ့။
လော်ခီလာတိုင်းရင်းသားထိပ်သီးအစည်းအဝေးကနေတနိုင်ငံလုံးအပြည့်ရဲ့စာချုပ်အပိသက်ချုပ်ဆိုနိုင်ရေးအစိုးရနဲ့ဓာတ်ရိုက်ညှိနှိုင်းမှုတာဝန်ပေးထားတဲ့ဖရိုနော်စီဖိုးရာစင်ဦးဆောင်တဲ့ MCA အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့နဲ့အစိုးရဘက်ကငြိမ်းချမ်းရေးကိုယ်စားလှယ်ဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ UPWC ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ဒီလဇူလိုင်လထဲမှာ MCA အပိသက်မူကြောအစဉ်အတီးပြုတ်မူကြမ်းရေးဆွဲနိုင်ရေးတရားဝင်ထက်မှန်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေဘက်က MCA အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကပြောပါတယ်ရှင်